မပြည်မှာလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်ဘယ်လောက်ရှိတယ်ဆိုတာကိုအဖွဲ့အစည်းအသေးသေးကလေ့လာစမ်းသပ်နေကြတာဒေါက်စာစုကြည်ကောင်းဆောင်နဲ့ NLD အစိုးရတက်လာကြတဲ့ကဖြစ်ပါတယ်။ဦးသိန်းစိန်အစိုးရလက်ထက်2013မှာပြတ်ထန်းတဲ့ဆက်သွယ်ရေးတယ်လီကွန်ဥပဒေနဲ့ပြင်ဆင်ချက်ဥပဒေအရအရေးယူခံရသူဦးရည်ဟာဦးသိန်းစိန်ခေတ်ကတည်းကပုံမှန်များပြားနေပါတယ်။ဆက်သွယ်ရေးဥပဒေနဲ့အရေးယူမှုဟာဦးသိန်းစိန်လက်ထက်မှာဆက်တမှု NLD လက်ထက်မှာ136ခုရှိတယ်လို့အသာအဖွဲ့ရဲ့အစိုးရတက်တန်းဝက်အစီရင်ခံစာမှာဖော်ပြပါတယ်။မနေ့ကဇန်နဝါရီလမှာတီထောင်တဲ့အသာအဖွဲ့ကလူငယ်တို့နဲ့ဘန်ကောက်အခြေစိုက်စီပါတင်းအဖွဲ့တို့ပူးတွဲရေးသားထားတဲ့အစီရင်ခံစာဖြစ်ပါလေ။ NLD အစိုးရတက်ခါစာမှာလွတ်လပ်စွာထုတ်ပေါ်ပြောဆိုမှုကိုခွင့်ပြုခဲ့ရင်နောက်ပိုင်းမှာဆက်သွယ်ရေးဥပဒေနဲ့အရေးယူလာပြီးရှိလာပါလေ။ပြင်သစ်အခြေစိုက်ရပိုးတူတော့ဘောဒါအဖွဲ့ကနိုင်ငံ180မှာပြင်းလွတ်လပ်မှုကိုတိုင်တားရမှာမြန်မာကအဆင့်138မှာရှိပါတယ်။အင်ဒိုနီးရှားနဲ့ဖိလစ်ပိန်နိုင်ငံတွေကမြန်မာနဲ့တာပြီးထိုင်းကမ္ဘောဒီးယားမလေးရှားစင်ကာပူလာအိုနဲ့တရုတ်ကမြန်မာနဲ့စိုးနေပါပဲ
။2013ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးမှာကြေကြေပြတ်ပြတ်အဓိပ္ပာယ်ဖွင့်ဆိုထားတာကိုအခွင့်ကောင်းယူပြီးအရေးယူနေကြတာဖြစ်တယ်လို့အမေရိကန်အခြေစိုက်Freedom House အဖွဲ့ကဆိုပါတယ်ဆက်သွယ်ရေးကွန်ရက်တစ်ခုခုကိုအသုံးပြုပြီးပုဂ္ဂိုလ်တူကို၆နှံ့မှုအနိုင်အထက်ပြုမှုမတရားတားဆီးကန့်ကွက်မှုအသိရေဖြတ်မှုနှောက်ယှက်မှုမလျော်ဩဇာသုံးမှုဒါမှမဟုတ်ချိန်ချောက်မှုစတာတွေကိုလုပ်ရင်ထောင်ဒဏ်၃နှစ်ဖြစ်စေဒဏ်ငွေဖြစ်စေနှစ်ခုစလုံးဖြစ်စေချမှတ်နိုင်တယ်လို့ဆိုပါတယ်ပြင်ဆင်ချက်မှာတော့ထောင်ဒဏ်ကို၂နှစ်အထိလျှော့ပေါ်လိုက်ပါတယ်တရားဥပဒေစိုးမိုးရေးဘက်မှာလည်းမြန်မာနိုင်ငံဟာညံပြင်းနေစေဖြစ်ပါတယ်။တီးကြလွတ်လပ်ပြီးတမာတမာဖြစ်တဲ့တရားစီရင်ရေးစနစ်ကိုရောက်ဖို့အများကြီးလိုနေသေးတယ်လို့ဆိုပါတယ်
။2018လွတ်လပ်မှုအညွှန်းမှာလွတ်လပ်မှုရှိတဲ့နိုင်ငံမရှိတဲ့နိုင်ငံနဲ့အနည်းအကျဉ်းသာရှိတဲ့နိုင်ငံဆိုပြီးနိုင်ငံပေါင်း195နိုင်ငံကို၃မျိုး၃စားခွဲပြထားပါလေ။ဒီထဲမှာလွတ်လပ်မှုရှိတဲ့နိုင်ငံက45ရာခိုင်နှုန်းမရှိတဲ့နိုင်ငံက25ရာခိုင်နှုန်းနဲ့လွတ်လပ်မှုအနည်းအကျဉ်းရှိတဲ့နိုင်ငံက30ရာခိုင်နှုန်းရှိပါလေ။အာဆီယံအုပ်စုမှာတော့မြန်မာ၊မလေးရှား၊အင်ဒိုနီးရှား၊ဖိလစ်ပိုင်နဲ့စင်ကာပူကိုလွတ်လပ်မှုအနည်းအကျဉ်းရှိတဲ့နိုင်ငံအဖြစ်သတ်မှတ်ပါလေ။ထိုင်း၊ဗီယက်နမ်၊လာအို၊ကမ္ဘောဒီးယားနဲ့ဖိလစ်ပိုင်ကိုတော့စာနယ်ဇင်းလွတ်လပ်မှုမရှိတဲ့နိုင်ငံအဖြစ်သတ်မှတ်တာပါပဲ။ကုလသမဂ္ဂကိုပြည်ထောင်စုဝန်ကြီးဌာနကစောင့်ကြည့်တာဟာမြန်မာပြည်မှာလူရုပ်လုံခြုံမှုဖြစ်နေပါပြီ။တရင်ယူတဲ့တရင်တော့ကိုတပုံနဲ့ဆက်တွေ့တယ်လို့ဆွဆွဲပြီးအစိုးရကအမှုလုပ်တတ်ပါလေ
။စစ်တပ်နဲ့အစိုးရကိုဝေဖန်တယ်လို့ယူဆရင် NLD အစိုးရဟာမရှင်းလင်းမပြတ်သားတဲ့ဥပဒေတွေကိုတုံပြီးစာနယ်ဇင်းတွေကိုဖိနှိပ်ချုပ်ချယ်နေတယ်လို့လူအခွင့်အရေးစောင့်ကြည့်အဖွဲ့ကဆိုပါတယ်။ဒါကြောင့်မို့လက်နက်ကန်ပဋိပက္ခဖြစ်ပွားရဒေသကိုတွားရောက်မဲ့တရင်သမားဥယျာဉ်နေပါနေတာဖြစ်ပါတယ်။အမျိုးမျိုးချင်းချောက်ခံရတဲ့တည်င်းသမားဟာဓမ္မဒိဋ္ဌံကြက်ကြမကြောက်မညွန့်တည်င်းရေးနိုင်ဖို့ခက်ခဲတယ်လို့စတေမာလာထုတ်ကုလသမဂ္ဂအစီရင်ခံစာမှာပေါ်ပြပါတယ်။အစိုးရအာဏာပိုင်တွေကဆွဲချက်တင်တဲ့အမှုမှာလွတ်ဖို့အလားအလာအလွန်နေပါတယ်။ NLD အစိုးရခင်မှာလည်းယုံကြည်ချက်ကြောင့်ထောင်ကျနေသူတွေရှိနေပါတယ်။နိုင်ငံရေးအကျဉ်းသား40နဲ့အမှုစစ်ခံရသူ300နီးပါးရှိနေတယ်လို့လူအခွင့်အရေးစောင့်ကြည့်အဖွဲ့ကဆိုပါတယ်။
ထောက်ခံချက်ခံရတဲ့ Rightful သတင်းတော်ဦးရဲ့အယူအဆကိုတရားရုံးကပြချလိုက်တာကိုကြည့်ရင်မြန်မာပြည်အာဏာရှင်စနစ်အောက်ပြန်ရောက်နေတာသိပါကြောင်းမကြာမီကမြန်မာပြည်ကပြန်လာတဲ့ကုလသမဂ္ဂဝန်ထမ်းဟောင်း Charles Petrie ကဇန်နဝါရီလ17ရက်နေ့သို့ Washington Post သတင်းစာမှာရေးထားပါတယ်။ဒီပုဂ္ဂိုလ်က2003 2009အထိမြန်မာပြည်မှာ၅နှစ်တာဝန်ထမ်းဆောင်နေသူဖြစ်ပါတယ်။အဲ့ဒီအနာဂတ်နဲ့ပတ်သက်လာရင်စစ်တပ်နဲ့ဒေါက်ဆာစုကြည်ဟာအငင်းချင်းတူတယ်လို့ချားစ်ပီထရီကဆိုပါတယ်။ပုံကြုံမှုကြီးမြင်အောင်နိုင်တဲ့ဒေါက်ဆာစုကြည်တို့ရဲ့အတွေးခေါ်ဟာကွဲပြားခြားနားလာတာမဟုတ်ဘူးလို့ဆိုပါတယ်။ဒါကြောင့်မို့တိုင်းနာလက်နက်ကန်အဖွဲ့တွေနဲ့ဆွေးနွေးပါလေပြည်အောင်မှာမဟုတ်ဘူးလို့ချားစ်ပီထရီကမြင်ပါလေ။ဒေါက်ဆာစုကြည်ဟာပါလီမန်လွတ်တော်စနစ်ကိုယုံကြည်ပုံရပြီမဲ့ရုပ်ပုံကိန်းပုံကတော့အနာရှင်ဆန်နေလို့ဆိုပါပဲ NLD လွတ်တော်အမတ်တွေကိုတင်းကျပ်စွာချုပ်ကန်ထားပြီးကိုလိုနီအစိုးရနဲ့စစ်အစိုးရတုံးနေတဲ့ ဖိနေကြီးရန်နီယာတွေကို73နေတော့ငဲလို့ကြားစစ်တွေကဝန်ဆောင်ကြပါတယ်ခင်ဗျာ